ကဲ့တမားပါကြီးဒေါက်တာမင်းဆိုးခင်ဗျာကျွန်တော်တို့ H1N1 လို့ခေါ်တဲ့ပြင်းချန်တဲ့ဒုက္ခရောဂါမျိုးစားလက်ရှိမြန်မာနိုင်ငံမှာပြန်ဆဖြစ်နေပြီးတော့ရန်ကုန်မှာဆိုရင်ဆရာကြီးအနည်းဆုံးလူနာ9ဦးကိုအထူးကျက်မှတ်ဆောင်နေမှာကုသပေးခဲ့ရတာနဲ့ရှေးပြည်နယ်မှာလည်းအနည်းဆုံးဒီလူနာ10ဦးကုသပေးခဲ့ပြီးရန်ကုန်ရောချင်းမှာပါသေဆုံးခဲ့ရသူကအနည်းဆုံး3ဦးရှိသွားပြီလို့သိရတာကြောင့်စိုးရင်ရတဲ့အနေအထားဘယ်လိုရှိလဲဆရာကြီး
တော့မျိုးစားတော့ကျွန်တော်တို့ဒီဓာတ်ပြီးအပြောင်းလဲမှာဖြစ်လေဖြစ်တာရှိတယ်သူကွေးရဲ့ဖြစ်တဲ့ influenza virus လို့ခေါ်တယ်ဒီ virus ကြောင့်ဖြစ်တဲ့ seasonal flu လို့ခေါ်တယ်ဒီဓာတ်ပြီးအိမ်ကြီးသူကွေးဌာနရောဂါပဲဖြစ်ပါဒါမှမဟုတ်သူကရိုးရိုးဌာနရတဲ့ပို့ပြီးတော့ကွာထားတဲ့အချက်ကကျတော့ပြင်းထန်တဲ့အဆုတ်ရောင်ခြင်းကိုဖြစ်စေတဲ့သူကွေးရောဂါမျိုးစားဖြစ်ပါအခုကျမရဲ့အကစားဝန်ကြီးဌာနနေပြီးတော့ထုတ်ပြန်တဲ့သတင်းတွေရသလိုရှိရင်အဲ့ဒီပြင်းထန်တဲ့အဆုတ်ကြောင့်သူကွေးယောဂဖြစ်တဲ့အကြောင်းသူတို့က influenza type A H1N1 virus ကြောင့်ဖြစ်တယ်လို့ထုတ်ပြန်ထားပါ
တယ်။ဟုတ်ကဲ့ဆရာ။ဒီ H1N1 အမျိုးအစားပေါ့နော်ပြင်းထန်တဲ့ဒီရာသီလိုက်ဖြစ်တဲ့သူကွေးယောဂကအဓိကဘာကြောင့်ဖြစ်ရလဲဆရာ
။အဓိကကတော့respiratory tract ကကိုယ်လိုပြောပါတော့ကျွန်တော်နှာချီတယ်ချောင်းဆိုးတယ်အဲ့လိုမျိုးရောဂါဖြစ်တဲ့လူရဲ့ကိုယ်ခန္ဓာအထွက်တဲ့ဒီအထွေထွေတလိပ်အဲ့အနေပြီးတော့ဒီအဓိကကူးစက်တတ်ပါအဲ့လိုရှူနေတဲ့အတွက်ကူးစက်တတ်ပါတယ်နော်ခုနပြောတဲ့ရောဂါရှိတဲ့လူရဲ့ဆက်တဲ့ရေတွေစိုက်ထားတဲ့လက်နဲ့ထိပ်ပြီးနေတဲ့အခါကျလို့ရှိရင်အဲ့မှာနှာခေါင်းကိုင်းသက်ကိုင်းနေရာနဲ့စပြီးတော့အဆုတ်နဲ့အဆူလန်းကြောင်းကျေးဇူးများပြု
တော့ကုသချက်မှာနိုင်ပါဟုတ်ကဲ့ဆရာကာဝယ်ဖို့အတွက်ဆိုရင်ဆရာကြီးဘယ်လိုအကောင်းဆုံးချက်ပေးလဲ
ခုနကပြောတဲ့ယောဂရှိတဲ့လူကဆောဆူနာစီသူ့ရဲ့ထွက်တဲ့အလိုက်ကနေပြီးကုသတဲ့အတွက်ကြောင့်လေတဲကနေတစ်ဆင့်ကုသနိုင်တယ်ပေါ့သူလေတဲကတစ်ဆင့်ကုသနိုင်တာဖြစ်တဲ့အတွက်ကြောင့်မလို့ဒီတော့ကိုဖြစ်နေတဲ့လူကိုယ်ရံကသူ့စီကနေပြီးဆောဆူမေးနာစီမေးဆိုလို့ရှိရင်လက်ကင်ပေါ်ကလက်စုပ်ပေါ်ကအဲ့လိုမျိုးနေပုတ်ပြီးတဲ့အချိန်ဆောဆူတဲ့နာချီတဲ့လေ့ကျင့်ကိုသူ့ဖို့တင်လိုအပ်ပါတယ်။ဒါပြီးပူပြီးတော့ကောင်းတာသူကသူမျိုးမကူးဆက်ဖို့အတွက် mask လို့ခေါ်တဲ့နှာခေါင်းနဲ့ပြဿတ်ကိုအုပ်တဲ့နှာခေါင်းစည်းကိုဆက်ဆက်ထားပြီးတော့ပူပြီးတော့ကောင်းမှတခြားဘူးအပြန့်နိုင်တော့ဘူး။နောက်တစ်ခုကကျတော့သူကနေပြီးတော့အဲ့လိုလက်နဲ့အုပ်ပြီးတော့ဆောင်းဆိုးနှာချီလုပ်ပြန်သလိုရှိရင်လက်မှာဒီပိုးပါတဲ့ဒီ body secretion တွေအစီအစဉ်သူကနေပြီးတော့ခုနတကားလက်ကင်တို့ခြေကားတို့အဲ့လိုမျိုးကိုင်းရတဲ့သူလို့ရှိရင်အဲ့ဒီကိုင်းပါတဲ့လက်ကင်တို့ခြေကားတို့လိုက်ကင်တဲ့လူကလည်းပဲအဲ့ဒီတစ်ဆင့်ကုသပြန်မှနိုင်ပါတယ်။ဒါကြောင့်မလို့ခုနယောဂရှိတဲ့လူကလည်းပဲဆောဆောနာရှိတဲ့အခါမှာဝင်းနဲ့အုပ်ပြီးတော့ဆောဆောနာရှိတဲ့လူကတည်းနောက်ပြီးတော့ဒီဒေယလူကြီးအခုသမခံတဲ့လူကြီးအားဆိုလို့ရှိရင်လည်းပဲဒီလို mask တက်ထားနိုင်တဲ့ပုံကောင်းတာပေါ့။နောက်ပြီးတော့သူကလက်ကိုတော့မချခဏဆိုလို့ဆီကျော်ပြီးတော့ဒီလိုလိုပါလေတကူကြီးတက်မှာသက်ရှိရူပြဆက်ဝတ်တယ်လိုပါလေပြဆက်ချက်ကကျတော့အခုလိုအချိန်တွေမျိုးမှာတော့လူထုထုရှိနေတဲ့နေရာကိုစောင့်စားနိုင်တော့အကောင်းဆုံးပါ
ဟုတ်ကဲ့ဆရာဒီအခုလိုကောက်ွယ်တဲ့ကြားရရပဲပေါ့နော်မတော်တဆဖြစ်လာခဲ့လို့ရှိရောဆရာဒီချိုတင်သိရှိနိုင်တဲ့လက္ခဏာတွေဒီတခြားတုပ်ကူတွေနဲ့ကွဲတဲ့အနေအထားမျိုးရှိလားဆရာ
သူကတခြားတုပ်ကူတွေနဲ့လည်းပဲဟိုတူလာရှိတယ်ကွဲပြားဆန္ဒလည်းရှိတယ်ပေါ့ဖြစ်စားမှာမျိုးတုပ်ကူလိုပဲဖြားမယ်နာစီမေချောင်းဆူမေပြီးတော့ခေါင်းကိုက်မေနောက်တစ်ခုလုံးကိုက်ခင်းမေဒါကတော့ဒီလေဘင်းနာမေအာတိရောက်ပြီဒါကတော့တခြားတုပ်ကွေးနဲ့အတူတူဖြစ်တာပဲသူကပို့ပြီးတော့ထူကြတာတခုကကျတော့ဒီအသက်ရှူကတာပို့ပြီးတော့ကျက်မေတော့ဖြားရဟာတဒန်းပို့ပြီးတော့ရှင်းမေဒီကကြာဖြားကြည့်ပြီးတဲ့အန္တာမျိုးရှိမေမိချောတာမျိုးရှိမေဘိုင်းအောင်တာမျိုးရှိမေပြီးတော့အသက်ရှူတာပို့ခက်လာတာမျိုးဖြစ်တတ်ပါတချို့ဒီလိုပတ်တော်မှုအချင်းကြီးမခံယူတဲ့လူတွေဆိုရင်အသက်ဆုံးရှုံးသွားနိုင်ပါတယ်။နောက်တစ်ခါ publication လို့ခေါ်တာပေါ့။နောက်ဆက်တွဲအနေနဲ့အဖြစ်နိုင်တယ်ဆိုလို့ရှိရင်တော့ဒီ acute respiratory distress syndrome လို့ခေါ်တဲ့အပြင်းထန်အဆုတ်ရောင်ရောဂါဖြစ်နိုင်တယ်။ဒါတော့ကအုံနောက်မိပါကြောင့်လေရောဂါဖြစ်ပြီးတဲ့အခါကျလည်းအသက်အန္တရာယ်ကြီးပြီးသေဆုံးနိုင်ပါတယ
်။ဟုတ်ကဲ့ဆရာ။အခုလိုဒီအသက်အန္တရာယ်ဆုံးရှုံးနိုင်တဲ့ဒီနောက်ဆက်တွဲရောဂါပြင်းထန်တဲ့အဆင့်တွေမရောက်ခင်မှာအမြန်ဒီစီအောင်စေကံပြသဖို့လိုတာပါဆရာနော
်ဟုတ်ကဲ့ဗျအဲ့တော့ခုနကမျိုးဖြစ်ပြီးဟာ3ရက်လောက်4ရက်လောက်တည်းမှာအဖျားမကျဘူးဆိုလို့ရှိရင်တော့အသက်ရှူရတာပုံပြီးတော့ ေါ်လာမယ်ကျက်လာမယ်ဆိုလို့ရှိရင်တော့ဤဆက်ကဒီကမှာသာပြီးစကြောနဲ့ဆောင်ရင်ပြတ်တာကိုလိုအပ်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီပြတ်တဲ့နေရာမှာဟောဒီကုသမှုအနေထားဘယ်လိုအနေထားရှိလဲဆရာ
သွားအင်းချာကြောင့်ကုသပေးမယ်ဒီကကျက်လို့ရှိရင်အသက်ရှင်လမ်းကြောင်းဟိုဆပုတ်လုပ်တဲ့ဒီကျွန်တော်တို့အထူးချက်မှကုသအခန်းထဲမှာထည့်ပြီးတဲ့အခါကျရင်သွားနေပါဒီအဆုတ်ကအသက်ရှူခက်ခဲလာတယ်ဆိုလို့ရှိရင်အသက်ရှူကောင်းလုပ်ပေးတဲ့ဆက်ကူညီနဲ့တုံ့ပြန်နေဒီအချားရန်ကြည့်လို့ရှိရင်အချားကြအောင်တဲ့လုပ်ပေးနိုင်တယ်ပြီးတော့သူကနေဆက်စည်းစားပြီးတဲ့အခါကျလို့ရှိရင်အချားဆက်ဆက်တွေရောဂါတွေမဝင်နိုင်အောင်ကျွန်တော်ဗတ္တိရဖို့တွေမဝင်နိုင်အောင်ဒီပရိစီဝါစီတွေပြီးပြီးတဲ့အခါကျလို့ရှိရင်ကုသလုပ်ကြပါတယ
်ဟုတ်ကဲ့အဲ့တော့ဒီပြင်းထန်တဲ့ H1N1 ပေါ့နော်တကွေးရောဂါနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကိုပြောဝေရှင်းပါစေ
။ဒါအဲ့ဒီ type virus ကဝင်တဲ့အခါကျလို့ရှိရင်ပြင်းထန်တဲ့အဆုတ်ရောဂါကဖြစ်တဲ့ဆိုဆိုညာလည်းပဲခုလိုလိုတဲ့အချိန်မှာဟိုကပ်အတွင်းနဲ့ဖြစ်တာမျိုးမရှိသေးပါဘူး။မြန်မာနိုင်ငံမှာကပ်အတွင်းနဲ့ဖြစ်သွားတာ2009လောက်ကမှကပ်ရောဂါအတွင်းနဲ့ဖြစ်သွားတာပါ။ခုကတော့ isolated case လို့ခေါ်မှာပေါ့နော်။သူချင်းစီပဲတွေ့နေတဲ့အကြောင်းမလို့အရင်ကြီးဆိုရင်ဆရာမလိုပါဘူးနောက်ပြီးတော့ပထမတစ်ချက်က awareness ပေါ့အဲ့လိုမျိုးသာပြီဆိုလို့ချင်းဖြစ်တယ်မလားဆိုပြီးတော့သတိပြုတာရေအချိန်မီစိတ်ကူးစောင့်မှုခံတာရေတို့မယ်ဆိုလို့ချင်းတော့အသက်အမြင်ဆုံးဆုံးမှုပြန်နေကာကွယ်နိုင်မှာလေ
ဟုတ်ကဲ့ချေစင်ပြိုင်တင်ပါတယ်ဆရာ